မင်္ဂလာပါရှင်ဒီတစ်ခေါက်တော့အနောက်တိုင်းအနုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကြအဖြစ်ပျက်တွေအကြောင်းပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လည်းရုပ်ရှင်ကိစ္စတွေနဲ့နာမည်ပြက်ခဲ့ရပြီးတဲ့နောက်အောက်ဂုလောက်မှာပဲပြိသက်ရှင်းမှောက်ပြန်ပြီးထွက်လာခဲ့တာပါ။
I don't know why, but it is never enough.
တချိန်ကအောင်မြင်ကြောကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လဝေသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြကိုပြိသက်ရှင်းမှောက်မှာရုပ်ဆိုပြခဲ့တာဖြစ်ပါရဲ့။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတူကိုလိန်စော်ကားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့သတင်းတွေအတန်တိတ်နေခဲ့တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလေးပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆွဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲမြင်ဆိုနေခဲ့တာဖြစ်ပါတယ်။ဗီရစ်ရှာနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်တွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါ။သူအဲ့ဒီဇာတ်ညွှန်တွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးရေးထားရတာဖြစ်တယ်လို့သူကပြောပါတယ်။သူ့ရဲ့ဇာတ်ညွှန်တွေပြန်ရမရတော့မသိရပါဘူး။ Bohemian Rhapsody ရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုအမူတွေနဲ့ဆွဆွဲခံရလို့2019ဗြိတိသျှရုပ်ရှင်နဲ့ရုပ်မြင်သံကြားအနုပညာအကယ်ဒမီ BAFTA ရဲ့တိကျစာရင်းကဖျက်ခံရပါတယ်။ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာတ်ညွှန်းဆရာ Anthony McCarnan တို့နဲ့အတူအဲဒီရုပ်ရှင်တွေဗြိတိသျရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတည်ကြွရွေးခိုင်းရတာဖြစ်ပါတယ်။ဒါမဲ့လည်းသူဟာလိမ္မာတော်တရပြုကျင့်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေစိုင်းငံ့ခံရတာပါ။သူကတော့အဲဒီဆွဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာတော့ဗြိတိသျှတန်းထောင်ကျဲတဲ့ Richard Branson ကကုညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်ကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကုညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာ
ပါ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြောပြပွဲကို Venezuela အာဏာပိုင်တွေမြင်တတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖြောပြပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖြောပြပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်တရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွေမှာစားရမယ့်တားရမယ့်အခြေအနေဖြစ်နေပေမဲ့ Venezuela တံတားကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ဖြစ်ရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ခါရီရှန်မိသားစုတွေကအငဲဆုံးသမီးဖြစ်တဲ့ကိုင်လီဂျန်နာကတော့ကို့ဖကိုကြီးပွားလာတဲ့အငဲဆုံးတန်းထောင်ကျဲတတိမလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်အသက်21နှစ်ပဲရှိသေးတဲ့ကိုင်လီဂျန်နာဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကုန်စီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်သူရဲ့ကြွယ်ဝမှုကဒေါ်လာတန်းတစ်ထောင်ရှိတယ်လို့လဲ Forbes ကခန့်မှန်းပါတယ်ရှင်မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop လောကမှာနာမည်ပြည့်အဖြစ်ပြက်တွေကြုံခဲ့ရတာပါလိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ကူးထားမှုပြီးတော့ပြည်ပြစာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထိနာစေခဲ့ပြီးတော့သူတို့ရဲ့အဆုရှေရာဈေးတွေပါကျဆင်းခဲ့ရပါတယ်ဆန်ဂရီဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံသားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ပြစာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အနုပညာလောကကိုပါကြောခိုင်းသွားရတာပါ။နောက်ပြဿနာတက်တဲ့အဆိုတော်ကလည်းဂျန်ဂျွန်ရန်ဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆံတဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။သူကလည်းသူ့ရဲ့ကုမ္ပဏီကစာချုပ်ကဖျက်လိုက်ပါတယ်
။ကျွန်တော်ယုံဆိုပါသူ့ဆုံးဖွံ့ဖြိုးတိုးချဲ့လို့ဆူတာ
။သူ့ရဲ့အပြုအမူတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်။ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝန်ချတောင်းပန်ခဲ့ပါတယ်
။ It's never about the media following you around because that's just, you know in part if you're a royal that's part of what you have to do.
နေပေါင်းနေစဲအတွင်းမှာပထမအဆုံးအချိန်ဖြစ်နေရုပ်မြင်သံကြားပဲလှည့်လာသူကတော့ဟောလိဝုဒ်နာမည်ကျော်မင်းသားကြီး George Clooney ဖြစ်ပါတယ်။ဗြိတိန်နိုင်ငံက Success မျိုးစားဗြိတိသျှတော်ဝင်မင်းသား Harry နဲ့မျိုးစားကတော့ Meghan တို့ရဲ့တားတော်လေး Archie မေလ6ရက်နေ့မှာမွေးဖွားခဲ့တဲ့အကြောင်းဇာတ်ရင်တည်ပြရိုက်ကူးထားတဲ့ မူရင် Catch 22ဆိုတဲ့ကဏ္ဍဝင်ဝတ္ထုကိုအသက်သွင်းရုပ်ရှင်ဖန်တီးတာမှာ George Clooney ပါဝင်ထားတာပါ George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ Willow Amaldo ဟာ Harry တို့ဇနီးမောင်နှံနဲ့အပြင်မှာအထူးရင်းနှီးတာဖြစ်ပါတယ်ဘရစ်စတောင်ဝင်မင်းသားနဲ့လက်ထက်လို့မီဒီယာရဲ့ထိုးနှက်မှုကိုနေ့စဉ်ကြုံနေရတဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်ဘက်ကလည်းရက်တည်ပြီးတော့သူတို့မကြာခဏပြောဆိုပေးတတ်ပါတယ်။အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်1990ပြည်လုံးနှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗီရိစာမျိုးသမီး pop guitar အဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးဖြော်ပြပွဲလုပ်တော့သူတို့အားပေးတဲ့နီနီဝေဝေကပြည်သက်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစည်းရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာ့ guitar လောကမှာနာမည်ကျော်လာတဲ့ဗီရိစာ guitar အဖွဲ့ဟာဗြိတိန်နိုင်ငံတလွားမျိုးတွေကိုလိုက်ပြီးဖြော်ပြခဲ့ကြပါတယ်မူလအဖွဲ့ဝင်9ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေကဗစ်တိုးရီးယားဘက်ကန်ကတော့သူ့ရဲ့လက်ရှိအောင်မြင်နေတဲ့ fashion designer အလုပ်တွေကြောင့်ဒီဖြော်ပြပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခမုန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မ David Beckham နဲ့အတူကလေးလေးယောက်မွေးထားတဲ့ Victoria Beckham ကတော့သူ့ရဲ့တငယ်ချင်းမတွေဖြော်ပြပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆူတောင်းပေးခဲ့ပါတယ်။ This is the energy that we get from each other. I get really ခုနှစ်ပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစည်းကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန္တရာယ်ကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez ကကန်ချုပ်ရှင်ပွဲတော်မှာသတင်းနောက်တွေကိုပြောသွားခဲ့ပါတယ
် Social media has really been terrible for my generation. I understand that it's amazing to use your platform.
American ရုပ်ရှင်ဒါရိုက်တာ Jim Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တဲ့ရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရည်ကြီးမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှာလက်ကင်ဖုန်းတွေကိုဆွဲလန်းနဲ့အခုခေတ်ကမ္ဘာကိုတယောပြော်ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပရိသတ်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပရိသတ်အများဆုံးရရှိထားသူတူဖြစ်ပါတယ်American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသားတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပါတော့ဘူးလို့မေလမှာစပြီးတော့အတန်တွေထွက်ခဲ့ပြီးရနောက်ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါတယ်။ကြောင်မြင့်ရနာစီချဲအတွင်းငယ် Brazilia တွေတိတ်ချောမောလှပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါတယ်။ဒါမင်းလေတခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Elbran Science ကပြောပါရစ်။အရင်လောက်ပါတဲ့ Super Model တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Embryo ဆိုတဲ့ Lily Aldridge တို့လိုမျိုးထိတ်တန့် Super Model တွေအတွင်းရန်တိတိလေးတွေနဲ့လက်လျှောက်ပြတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့သဟဇာတာမကိုက်ဘူးဆိုတဲ့ဝေဖန်တဲ့တွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါပြည်သက်ရဲ့အပိမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာကြီးရှိသူအရေးတွေကကြာဆင်းလာတာဖြစ်ပါတယ် Walt Disney ထုတ်လို့ရေးကပိုင်းတဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးရှိသူပေါင်း12တန်းရှိခဲ့တာကနေမိနစ်က2018မှာတော့ကြီးရှိသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါတယ်ရှင်ဇွန်လမှာတော့ကွယ်လွန်သူ pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုပယ်ချသွားခဲ့ကြပါတယ် HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်သူရဲ့ပြည့်တဲ့အုပ်စုတစုကဒါကိုဆန့်ကျင်ပြီးတော့ဟောလိဝုဒ်လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါ။အိတ်ဖီဝဲရဲ့မှတ်တမ်းရုပ်ရှင်မှာတော့ Michael Jackson ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိန်စော်ကောင်းမှုတွေလုပ်ခဲ့ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသားနှစ်ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်။တချိန်ကမဲကဘာဆုရခဲ့တဲ့အိန္ဒိယကနာမည်ကျော်ဘောလိဝုဒ်ရုပ်ရှင်မင်းသမီး Priyanka Chopra နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော် Nick Jonas တို့ဆုံတွေ့အလောင်းပါဆောင်ဝစ်စားစီရင်နိုင်သူတွေအဖြစ်နဲ့ People Magazine ကစက်တင်ဘာလမှာပဲရွေးချယ်လိုက်ပါတယ်။ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုဆုချီးမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်။ Priyanka Chopra ဟာအခုတော့အသက်38နှစ်ရှိပါပြီ။သူကအိန္ဒိယနိုင်ငံကိုကိုယ်စားပြုပြီးတော့မဲကဘာဆုရခဲ့တယ်လို့အဲ့နောက် Bollywood နဲ့အခု Hollywood ရုပ်ရှင်လောကအထိပါအောင်မြင်ထိုးပေါက်နိုင်သူဖြစ်ပါတယ်ရှင်။ အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လှစ်မှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်အဲ့ဒီထက်မှာတော့နာမည်ကျော်အနုပညာရှင်တွေလည်းပြောင်းလဲမှုတချို့ကိုရဲရဲဝံ့လှုပ်လာကြတာတွေ့ရပါတယ်ဗြိတိသျှအဆိုတော် Sam Smith ကသူ့ကို he she ဒီလိုမျိုးသူ့သူမဆိုတဲ့ကြားမနန်စာမခွဲကြပဲ they them သူတို့ဆိုတဲ့အသုံးအနှုန်းနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်Grammy ကိတာဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမမခွဲကြတဲ့သူဆိုတဲ့နာမည်ပဲသုံးနှုန်းပါမယ်။သူ့ရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးတော့နေပါမယ်။လုံးဝဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်အတွက်အားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တခြင်းနဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနေ့2019ခုနှစ်နှစ်ကုန်ပိုင်းနောက်လောက်ရောက်တဲ့အခါမှာတော့ဘောကျော်ကိုရီးယား K-pop အနုပညာရှင်တချို့ခုဘကိုတက်တည်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ချစ်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုစိုးမျိုးတော်တာမိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးငယ်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းပေးမှလည်းသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့စိုးမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။အာစာဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကိုကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြည်ကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါတယ်။ကိုနဲ့ရင်းနှီးတဲ့တငယ်ချင်းလက်ဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲအခုလိုအဖြစ်ပြင်းမျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးကြဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာရာသီဥတုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးကျယ်ရခဲ့ပါတယ်။လူသားတွေတဲ့တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်တစ်ခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကို Time ရဲ့2019ခုနှစ်အထူးကြဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ
်။ We are angry, we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.